မြန်မာသမ္မတဦးသိန်းစိတ်အမေရိကန်ပြည်ထောင်စုကိုတရားဝင်ခရီးစဉ်လာရောက်မဲ့ရက်ပိုင်းလိုမှာပဲမြန်မာနိုင်ငံကပို့ကုန်ပစ္စည်းတွေအထူးသဖြင့်ကြောင်းမြက်ရတနာတွေအပေါ်အမေရိကန်နိုင်ငံတဲ့တင်ပို့မှုကိုပိတ်ပင်တဲ့ဥပဒေတရက်သက်တမ်းတိုးဖို့အမေရိကန်လွှတ်တော်မှဩဇာညောင်းတဲ့လွှတ်တော်အမတ်တဦးကလွှတ်တော်ကိုအဆိုပြုလိုက်ပါတယ်မြန်မာနိုင်ငံတွင်းကအခြေအနေတွေဟာပိတ်ဆို့တန်းခတ်မှုတွေဆက်ပြီးရှိနေဖို့လိုအပ်နေသေးတယ်ဆိုတာကိုသတိပေးတဲ့အနေနဲ့အခုလိုဥပဒေသက်တမ်းတိုးဖို့အဆိုကိုသမ္မတဦးသိန်းစိန်ခီးစဉ်နဲ့အချိန်ကြိုက်တင်သွင်းတာဖြစ်တယ်လို့ယူဆတဲ့အကြောင်းဝါရှင်တန်ချင်းဆိုင်မြန်မာရေးလှုပ်ရှားမှုအဖွဲ့ US Campaign for Burma ကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကအပြည့်အစုံပြောပြပေးမှာပါရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံကပို့ကုန်ပစ္စည်းတွေအထူးသဖြင့်ကြောက်မြက်ရတနာတွေအမေရိကန်နိုင်ငံတဲတင်ပို့မှုကိုပိတ်ပင်တဲ့ Burma Freedom and Democracy Act လို့ခေါ်တဲ့မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေကိုသက်တမ်းတိုးဖို့ဒီမိုကရက်အထက်လွှတ်တော်အမတ်ဂျိုးဆပ်ခရိုလီနဲ့ရီပက်ဘလစ်ကန်အထက်လွှတ်တော်အမတ်ပီတာကင်းတို့ကကွန်ဂရက်လွှတ်တော်ကိုအဆိုပြုတင်သွင်းခဲ့ကြတာဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်းမေလကစလို့ရက်90အတွင်းမှာဒီဥပဒေသက်တမ်းတိုးဖို့ကွန်ဂရက်လွှတ်တော်မှာမဲပေးဆုံးဖြတ်ကြတာဖြစ်ပါတယ်။ဒီနှစ်မှာတော့တိုက်တိုက်ဆိုင်ဆိုင်မြန်မာသမ္မတဦးသိန်းစိတ်အမေရိကန်တရားဝင်ခီးစင်နဲ့အချိန်ကြိုက်ဆိုသလိုပဲလွှတ်တော်မတ်ချူကဒီဥပဒေသက်တမ်းတိုးဖို့ပြောလာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလူနည်းစုတွေအပေါ်ဖိနှိပ်မှုတွေနဲ့လူခွင့်ရချိုးဖောက်မှုတွေဆက်ပြီးတော့ရှိနေသေးတာကြောင့်အမေရိကန်အစိုးရအနေနဲ့မြန်မာပေါ်မှာချမှတ်ထားတဲ့တံခတ်ပိတ်ဆို့မှုတွေကိုဆက်ပြီးတော့ချမှတ်ထားဖို့လိုအပ်နေသေးတယ်ဆိုတာကိုသိတာထင်ရှားစေဖို့အတွက်သမ္မတဦးသိန်းစိတ်ခီးစင်ရပ်ပိုင်းလို့မှာမစ္စတာခရိုလီကလွှတ်တော်ကိုချိန်ကြိုက်တင်သွင်းခဲ့ပုံရတယ်လို့ဝါရှင်တန် DC အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ US Campaign for Burma ကလှုပ်ရှားမှုတာဝန်ခံ Rachel Wakely ကပြောပါတယ်
It is intentional, and we're pursuing a very intentional policy, in the U.S. government to tie our concessions to our conditions. So, by renewing the
agreement, we're going to change that. 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 We're going to change that.ဘာလို့အခုအချိန်မှာဒီဥပဒေသက်တမ်းတိုးဖို့လုပ်ရတယ်လဲဆိုရင်တော့ကျမတို့အနေနဲ့ဒီမြန်မာအစိုးရကိုသာမကအမေရိကန်အစိုးရကိုလည်းသတင်းစကားပေးချင်တာရှိပါတယ်။အဲဒါကအမေရိကန်အနေနဲ့လိုက်ရောဆောင်ရွက်မှုတွေဆက်လုပ်နေတာသမ္မတဦးသိန်းစိန်ကိုဂုဏ်ပြုနေတာတွေဟာမြန်မာနိုင်ငံမှာဒီလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့အညီတုံ့ပြန်တာထက်ကိုပိုနေတယ်ဆိုတာပါပဲ။တကယ်ဒီပကတိအခြေအနေမှာကစစ်တပ်ရဲ့လှုပ်ရှားမှုတွေပိုများလာနေတယ်လို့သမ္မတဦးသိန်းစိန်အစိုးရရဲ့လူခွင့်ရချိုးဖောက်မှုတွေကလည်းနေရာအနှံ့မှာရှိနေတော့မှာပဲ။အဲ့ဒီအတွက်ကြောင့်မို့လို့ဒီအဥပဒေကိုတက်တန်းတိုးခြင်းအပြင်လွှတ်တော်အနေနဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေကိုခိုင်ခိုင်မာမာတိုးမြင့်မဆောင်ရွက်ဖဲနဲ့ဒီပိတ်ဆို့မှုတွေပယ်ဖျက်ပေးမှာမဟုတ်ဘူးဆိုတာကိုပြောနိုင်မှာဖြစ်ပါတယ်
။အမေရိကန်ဆိုရဟာလောလောဆယ်မှာမြန်မာဆိုရကိုလိုအပ်တာချက်ပို့ပြီးတော့လိုက်လျောနေတယ်လို့လည်း US Campaign for Burma အဖွဲ့ကဝေဖန်ပါတယ်။
Our main problem with the US administration right now is that the US administration is responding disproportionately to the reality on the ground in Burma.
American အစိုးရကမြန်မာနိုင်ငံတွင်မှအမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မူတည်ပြီးတော့တုံ့ပြန်ဆောင်ရွက်ရမှထက်ကိုကျော်လွန်ပြီးတော့လိုက်ရောတုံ့ပြန်နေတဲ့ကိစ္စပါ။လက်တွေ့အခြေအနေကိုကြည့်လို့ရှိရင်မြန်မာအစိုးရစစ်တပ်ဟာတိုင်းရင်းသားလူနည်းစုတွေအပေါ်လူခွင့်ရချိုးဖောက်မှုတွေကျူးလွန်နေစေဖြစ်ပါတယ်။အတရားဓမ္မပြုကျင့်မှုတွေနဲ့ကျူးလွန်သူတွေကိုတရားဥပဒေကကင်းလွတ်ခွင့်ပြုနေထားတာဖြစ်ပါတယ်။ဆိုတော့ကျမတို့အနေနဲ့ကတော့အမေရိကန်ကပိတ်ဆို့မှုတွေပြန်ရုပ်သိမ်းဖို့ဆိုရင်နိုင်ငံရေးအကျဉ်းသားတွေကိုခြွင်းချက်မရှိပြန်လွှတ်ပေးတာ၊လူခွင့်ရချိုးဖောက်သူတွေပြစ်မှုကျူးလွန်သူတွေကိုစစ်ဆေးအရေးယူတာစတဲ့လှုပ်ဆောင်မှုတွေကိုမြန်မာအစိုးရဘက်ကဆောင်ရွက်ပေးတာကိုမြင်ကြပါတယ
်။၂၀၀၃ခုနှစ်ကချမှတ်ခဲ့တဲ့မြန်မာနိုင်ငံလွတ်မြောက်ရေးနဲ့ဒီမိုကရေစီအဥပဒေဟာမြန်မာနိုင်ငံကကြောက်မြက်ရတနာတွေအပါအဝင်ကုန်ပစ္စည်းတွေအမေရိကန်နိုင်ငံထဲတင်သွင်းခွင့်ကိုပိတ်ပင်ထားတာဖြစ်ပြီးတော့မြန်မာစစ်ကောင်ဆောင်တွေလက်ထဲကိုအမေရိကန်ဒေါ်လာတန်းရာနဲ့ချီရောက်မသွားအောင်ဟန်တာပိတ်ပင်ခဲ့တဲ့ဥပဒေတရက်ဖြစ်ပါတယ်။သမ္မတဦးသိန်းစိန်လက်ထက်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းအမေရိကန်ကမြန်မာအပေါ်မှာချမှတ်ထားတဲ့စီးပွားရေးနဲ့ဗန္ဓယေးဆိုင်ရာအရေးယူပိတ်ဆို့မှုတချို့ကိုဆိုင်းငံ့ပေးခဲ့ပေမဲ့လို့မြန်မာနိုင်ငံအတွင်းနိုင်ငံရေးအရလမ်းဖွင့်လာမှုတွေဟာအစပိုင်းသာရှိသေးပြီးကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေနဲ့စိုးရင်စရာလူခွင့်ရေးအခြေအနေတွေဆက်ပြီးတော့ရှိနေသေးတာကြောင့်အမေရိကန်ရဲ့တံခတ်ပိတ်ဆို့မှုအတော်များများကိုဆက်လက်ထားရှိနေတုန်းလည်းဖြစ်ပါတယ်သိမကြခင်တုန်းကပဲဒီသမ္မတဘရက်အိုဘားမားကမြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒအပေါ်မှာအန္တရာယ်ရှိနေစေဖြစ်တယ်လို့ဆိုပြီးတော့အမျိုးသားရေးပေါ်အဥပဒေကိုတစ်နှစ်ထပ်မံသက်တမ်းတိုးဖို့လွှတ်တော်ကိုအကြောင်းကြားခဲ့ပါသေးတယ်ရှင်